ရခိုင်ပြည်နယ်မြောက်ပိုင်းမှာရဲကင်းစခန်းတချို့တိုက်ခိုက်ခံရတာကြောင့်စခန်းတချို့ကိုပြန်လည်ရုပ်သိမ်းတာနဲ့ရွှေ့ပြောင်းအားဖြင့်နေတာတွေနဲ့တစ်ချိန်တည်းမှာပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာအစိုးရတပ်စခန်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကစီနင်းတိုက်ခိုက်ခဲ့ပြီးလက်နက်ပစ္စည်းနဲ့စစ်တုံးပန်းတချို့ဖမ်းဆီးခဲ့တယ်လို့ AA အဖွဲ့ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေဘက်မှာ AA တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားအရှိန်မြင့်နေတဲ့တိုက်ပွဲအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ပုံရုံမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်မှာဒီကနေ့မှလည်းမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကြောက်တော်မြို့နယ်ကန်ဆောင်ကြီးရွာတန်ခါတော်တပားကမိတ်ပါတယ်
။ဒီနေ့တော့ငင်းနဲ့ဖိုက်တယ်ခင်ဗျာ။ငင်းနဲ့ဆင်းနေပိုက်တာကြီးလဲကြည့်နေဒီနားငါတော့ကိုတိုင်ကနေလမ်းကြီးနဲ့ထူတယ်နည်းနည်းလည်းကောင်းကြည့်တယ်ဒီနားဟောဘာမှတော့မဟုတ်ဘူးဒီနားတော့ပြင်းမလာတော့မြင်တယ
်ကြောက်တော်မြို့နယ်ဆက်ဗုဒ္ဓကျေးရွာတောင်တန်းဆက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့လည်းမိတ်ကြပါတယ်တချိန်တည်းမှာပဲချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်ကတမတော်တိုင်ရင်963အခြေပြုတဲ့တပ်စခန်းကိုအေအေတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စိတ်ပစ္စည်းအမြောက်များပါဝင်တမတော်စစ်တုပ်ပန်း12ဦးကိုလက်ရဖမ်းဆီးရရှိခဲ့တယ်လို့အေအေပြန်ကြားရေးဌာနကနေမလ17ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ပလောဝမြို့နယ်ပီချောင်းဒေသပြန်ဆူရွာမှာစကခငါတောက်ခံဂွားချီဆိုင်ခမရ963တပ်စခန်းကိုမလ9ရက်နေ့မှာအေအေဘက်ကတိုက်ခတ်ခဲ့တာဖြစ်ပြီးထိခိုက်မှုအခြေအနေကိုတော့စစ်တပ်နဲ့နီးစပ်တူရဲချောင်းဝဒေသခံတူကအခုလိုပြောပါတယ်
ကျလာတဲ့လို့တက်တုံးကိုရဟတ်တင်တို့အေကဝင်ရောက်ဒီလိုသိမ့်သိလိုက်တယ်လို့သိရတယ်မ963ပြင်းရင်နဲ့မလင်းကြီးပြင်းရင်လို့သိရတယ်လက်နေကြီးကတော့အများအများရသွားတယ်လို့သိရတယ်ဘုံမအစင်းလောင်းတော်ကနှစ်ခုနဲ့ဒီဟာမိုးတော်ကဖြစ်ဖြစ်သွားတယ်လို့ပြောပြရတယ်။ခင်တရားကမရှိဘူးကိုအဲ့ဒါသူရောအိမ်ထုတ်သွားတယ်လို့ပြောပြရတယ်။ရတန်းကျင်းတယ်လို့အေးကတော့
လက်ရှိတိုက်ပွဲဖြစ်ပွားရာဒေသမှာတပ်မတော်ကအင်အားပြည့်တင်းထားပြီးနေမည်ရှင်းလင်းရေးလှုပ်ဆောင်နေစေလို့လည်းအဆိုပါဒေသခံကပြောပါတယ်။ဒီတော်တွင်ကြောက်တော့ဒေသဘက်မှာလည်းအေးအေးလက်နက်ကန်တပ်ဖွဲ့တွေကရဲစခန်းတွေကိုစီးနင်းတိုက်ခိုက်လာပြီးနောက်ပိုင်းရဲကင်းစခန်းတချို့ကိုပြန်လည်ရုပ်သိမ်းတာတွေရှိလာတယ်လို့ကြောက်တော့ဒေတာခန်ကိုကျော်လှိုက်မြစ်ကပြောပါတယ
်။ကြောက်တော့မျိုးနေမှာဟိုတင်မရေကင်းဖို့အဲ့ဒီရေကင်းကိုရုပ်ပြီးတော့ဒီစီရင်နေကဒီကြောက်တော့မျိုးမှာရေစခန်းခေါ်ထားတယ်။ဒီမင်းပြမျိုးရေတန်းမြောက်ရေတခြားရေကင်းစခန်းတွေကိုလည်းဒီမျိုးနေမှာပူပေါင်းလို့ခေါ်တဲ့ထားတာတွေရှိတယ်လို့ဒီရုပ်တရုပ်စခန်းတိုက်ခိုက်ခံရပြီးနောက်အဲ့ဒီလိုဖြစ်တော့ဖြစ်ပါတယ်။
တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုတမတော်သတင်းမှပြန်ကြားရေးအဖွဲ့တွင်းမှုနဲ့အနောက်ပိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။မလ9ရက်နေ့ညနေပိုင်းကလည်းရခိုင်ပြည်နယ်ပုံလုံကျွန်းမြို့နယ်ရုတ်တရုတ်ရဲစခန်းကိုရခိုင်တပ်ဖွဲ့ AA ဘက်ကတိုက်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်ကိုအကြဆုံးခဲ့ရတဲ့ကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နဲ့ AA ကြားတိုက်ပွဲတွေအရှိန်မြင့်ဖြစ်ပွားလာသလိုပလဝါမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတထောင်နီးပါးစစ်ပေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်။ဒါ့အပြင်မြို့နယ်တချို့ကရက်ကြီးအုပ်ချုပ်ရေးမှုတွေတာဝန်ကနေနှုတ်ဆက်သွားကြသလိုရဲကင်းစခန်းတချို့လည်းရုတ်သိမ်းထားရတဲ့အခြေအနေထိဖြစ်ပွားနေတာကြောင့်ဒေသခံတွေသက်လုံခြုံရေး၊သွာလာရေးနဲ့လူမှုရေးလုပ်ငန်းတချို့ရပ်ဆိုင်းသွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။မြန်မာငြိမ်းချမ်းရေးကော်မရှင်အနေနဲ့ NCA ပြည်မရနိုင်ကြသေးတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့ပြောဆိုနေပေမဲ့လည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တန်းပလောင်တပ်ဖွဲ့ TNL မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ကိုကန့်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ။